မြန်မာနိုင်ငံမှာဂျားဖြတ်ရွေးကောက်ပွဲကိုအအောင်မြင်မြင်ကျင်းပနိုင်ခဲ့တာဟာတမိုင်းတွင်တဲ့ဖြစ်ရပ်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖီဂျီနမ်ဘီယာကပြောလိုက်ပါတယ်။လုံခြုံရေးကောင်စီဝင်တချို့ကတော့တိုင်းရင်းသားဒေသတချို့မှာပဋိပက္ခတွေဆက်ပြီးတော့ရှိနေတာနိုင်ငံရေးအကျဉ်းသားတွေယာနဲ့ချီဆက်ရှိနေတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်နေကြပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာမြန်မာနိုင်ငံအကြောင်းဗုဒ္ဓဟူးနေ့တုန်းကဆွေးနွေးအပြီးမှာလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးဆူဇန်ရိုက်စ်ကမစ္စတာနမ်ဘီယာရဲ့တင်ပြချက်တွေနဲ့အတူဆွေးနွေးခဲ့ကြတဲ့အကြောင်းတွေကိုအခုလိုသတင်းတောက်တွေကိုပြောခဲ့ပါတယ်
။ Special Advisor Nambiar explained that the election proceeded in a transparent, credible and peaceful manner.While some minor irregularities were reported, Mr.
Nambiar said BJ Nambiar ကရှင်းလင်းတင်ပြထားပါတယ်။ဧပြီလရက်ဂျားပြတ်ရွေးကောက်ပွဲဟာပွင့်လင်းမြင်သာမှုရှိတယ်။ဖြောင်းမတ်မှန်ကန်တဲ့ငြိမ်းငြိမ်းချမ်းချမ်းကျင်းပနိုင်ခဲ့တယ်လို့သူကဆိုပါတယ်။မတမာမှုအသေးအမွှားတွေရှိခဲ့ပေမဲ့အဲ့ဒါတွေဟာရွေးကောက်ပွဲရလဒ်အပေါ်တစုံတရာမထိခိုက်စေခဲ့ပါဘူး။ဒေါက်ဆန်းစုကြည်အပါအဝင် NLD ကိုယ်စားလှယ်တွေအရွေးခံခဲ့ရတာဟာဘက်ပေါင်းစုံနိုင်ငံရေးဆွေးနွေးပွဲပြုလုပ်နိုင်ဖို့အတွက်တမိုင်းတွင်မဲ့အခွင့်အလန်းပေါ်ထွက်စေခဲ့တယ်လို့လဲမစ္စတာနမ်ဘီယာကလုံခြုံရေးကောင်စီကိုရှင်းပြပါဗျ။ဒါကြောင့်ကုလသမဂ္ဂအနေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအမျိုးသားပြန်လည်တည်မြဲရေးနဲ့စီးပွားဖွံ့ဖြိုးရေးအတွက်ဆက်လက်ကူညီအားပေးသွားမယ်လို့ဆိုပါတယ်။ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကလည်းဂျားပြတ်ရွေးကောက်ပွဲအောင်မြင်မှုနဲ့ဒီမိုကရေစီရေးရှိတိုးလာတဲ့အတွက်ကြိုဆိုတဲ့အပြင်ဒီမိုကရေစီရေးရှိတိုးအောင်ဆောင်ရွက်ကြတဲ့အစိုးရနဲ့အတိုက်ခံတို့ကိုလည်းချီးကျူးဂုဏ်ပြုလိုက်ပါတယ်။ဖြုတ်ပြင်ပြောင်းလဲရေးတွေဟာနုနယ်ပြီးအကဲဆက်နေသေးတဲ့အတွက်နိုင်ငံတကာရဲ့ထောက်ပံ့အားပေးမှုလိုအပ်နေတယ်လို့လည်းဆိုပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်တချို့ကတော့တိုင်းရင်းသားဒေသတချို့မှာကြမ်းဖက်မှုတွေဖြစ်ပွားနေတာနိုင်ငံရေးအကျဉ်းသားတွေမလွတ်မြောက်သေးဘဲကြမ်းရှိနေတာတွေအတွက်စိုးရိမ်မကင်းဖြစ်နေကြဆဲဖြစ်ပါတယ်ရှင်
။ဒါကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမာဒီမြန်မာနိုင်ငံအကြောင်းဆွေးနွေးပွဲအပြီးလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးဆူဇန်ရိုက်စ်ကပြောသွားတာဖြစ်ပါတယ်ရှင်။ကုလသမဂ္ဂတွင်ရေးမှူးချုပ်ဘန်ကီမွန်ဟာလည်းဒီလနှောင်းပိုင်းကျရင်မြန်မာနိုင်ငံစီကိုတွားရောက်ဖို့ရှိတယ်လို့သူကပြောခဲ့ပါတယ်။